တောင်ကိုရီးယားအမေရိကန်နဲ့ဂျပန်နိုင်ငံတွေကတာဝန်ရှိသူတွေပထမဆုံးအကြိမ်ဖြစ်စီးပွားရေးဆိုင်ရာလုံခြုံရေးဆွေးနွေးပွဲကိုကျင်းပခဲ့ကြောင်းတောင်ကိုရီးယားသမ္မတရုံးကဖေဖော်ဝါရီ28ရက်နေ့မှာသတင်းထုတ်ပါတယ်။ကုန်ပစ္စည်းထောက်ပံ့ရေးဂွင်းဆက်လမ်းကြောင်းတွေအကောင့်စီပြီးနည်းပညာဖွံ့ဖြိုးတိုးတက်ရေးတွန်းအားပေးလှုပ်ဆောင်ဖို့ကြိုးပမ်းတဲ့အနေနဲ့အခုလိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံဟာဆက်ဆံရေးတိတ်အဆင်မပြေတဲ့အိမ်နီးချင်းနိုင်ငံတွေဖြစ်ပေမဲ့အမေရိကန်အပါအဝင်ဒီသုံးနိုင်ငံဟာကမ္ဘာတင်းမာမှုတွေမြင့်တက်လာခြင်းတစ်ဖက်ကလည်းအားကောင်းလာတဲ့တရုတ်နဲ့မှန်းဆဖို့ခက်တဲ့မြောက်ကိုရီးယားနိုင်ငံတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာနယ်ပယ်အသီးသီးမှာပူးပေါင်းဆောင်ရွက်မှုတွေကိုတိုးချဲ့ဖို့စိတ်အားထက်သန်နေကြပါတယ်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံစီးပွားရေးဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်နေတာကိုအခု၃နိုင်ငံအဆင့်ထိချဲ့ထွင်တိုးချဲ့လိုက်လို့ဒီဆွေးနွေးပွဲဟာအထိပ္ပယ်ရှိတယ်လို့တောင်ကိုရီးယားသမ္မတရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အဲ့ဒါမှာ၃နိုင်ငံရဲ့အဓိကထောက်ပံ့ရေးဂွင်းဆက်လမ်းကြောင်းတွေခဏရေးရှိစေဖို့အချက်တဲချုံလာရင်တုံ့ပြန်ရင်ဆိုင်နှံဆွဲအားကောင်းလာစေဖို့နဲ့အဓိကအရေးကြီးတဲ့ထွန်းသစ္စာနည်းပညာတွေကိုမြင့်တင်ကာကွယ်ရမှာပူးပေါင်းဆောင်ရွက်ဖို့တွေလည်းပါဝင်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဂျပန်ဝန်ကြီးချုပ်ဖူမီအိုခီရှိဒါနဲ့တောင်ကိုရီးယားသမ္မတယွန်းဆော့ကီယိုတို့ဟာအခုလိုသုံးနိုင်ငံကြားပူးပေါင်းဆောင်ရွက်မှုဆွေးနွေးပွဲတွေဟာဝိုင်မှာကျင်းပဖို့မနေ့နိုဝင်ဘာလထိပ်သီးဆွေးနွေးပွဲမှာသဘောတူခဲ့ကြတာဖြစ်ပါတယ်ရှင်။